အတူပြည်နယ်မြန်မာပြည်သူတွေကိုကာကွယ်ပေးဖို့တံမကြီးဥကြော်မိုးထွန်းကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ရဲ့ဖိနှိပ်တပြက်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုဒီအတူပြည်လို့တော့ခေါ်တဲ့နိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ပြက်ကွက်နေတော့မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတံမကြီးဥကြော်မိုးထွန်းကဆွလိုက်ပြီးအတူပြည်နယ်အညီအမြန်ဆုံးကူညီပေးဖို့ထပ်တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့အခြေအနေတွေဟာပြည်တွင်းအာဏာပိုင်တွေကပြည်သူတွေကိုကာကွယ်စောင့်ရှောက်ဖို့ပြက်ကွက်တာတွေမကတော့ပဲစစ်တပ်ကအာဏာအတွက်လူတွေကိုကြောက်ရွံ့ထိလိုက်အောင်ရည်ရွယ်ချက်ရှိရှိအကြမ်းဖက်တိုက်ခိုက်နေတာဖြစ်လို့2005ခုနှစ်ကတည်းကချမှတ်ခဲ့တဲ့ဒီအတူပြည်ပါဆိုးဝါးပြင်းထန်လို့တဲ့လူခွင့်ရပြမှုတမတ်ချက်တွေနဲ့ကန့်ညီနေတယ်။အချိန်ကြီးတစ်ဆက်တည်းသာအရေးကြီးပြီပါလို့တမတ်ကြီးဦးကျော်မိုးထွန်းကမနေ့ကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့အတူပြည်ဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲမှာတောင်းဆိုသွားတာပါ။ဒါပေမဲ့အမေရိကန်ပါဝင်ကမ္ဘာ့ကောင်ဆောင်တချို့ကကုလလုံခြုံရေးကောင်စီကချမှတ်ထားတဲ့အတူပြည်ကိုလက်တွေ့အကောင့်တွေပေါ်ကိုပြက်ကွက်နေခဲ့တယ်လို့လည်းတမ္မတီဦးကျော်မွန်ထွန်းကပြောပါတယ်ခင်ဗျ။